ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခတွေစခန်းမှာရန်ဂျာခေါင်းဆောင်သူဖြစ်တဲ့မိုဟစ်အူလာပြီးခဲ့တဲ့တရင်ပတ်တဲ့အသက်ခံခဲ့ရတဲ့နောက်ပိုင်းမှာဒီဒုက္ခတွေစခန်းတွေမှာရဲတွေကဝင်ရောက်ရှာဖွေဖမ်းဆီးမှုတွေလုပ်နေပါတယ်။အခုချိန်ထိရဲကဖမ်းထားသူအနည်းဆုံး16ဦးရှိပြီလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတင်းနေနေမှာပြောပါတယ်။ရန်ဂျာရီနေရာတန်နိုင်နေပါဝင်ရန်ဂျာရီအတွက်အခွင့်အရေးအတွက်ဥဆောင်လှုပ်ရှားနေသူ ARSPH ငင်းကြိုင်းရင်းနဲ့လူခွင့်ရေးဆိုင်ရာရခိုင်ပြည်နယ်ရွှေကြအဖွဲ့အစည်းဥက္ကဋ္ဌဖြစ်သူမိုဟစ်ဦးလာဟာကုဒုပါလောင်ဒုက္ခတွေစခန်းကသူ့ရုံးခန်းအပြင်မှာလွန်ခဲ့တဲ့ဆယ်ရက်တုန်းကအမည်မသိတနတ်သမားရဲ့တိုက်ခတ်တက်ဖြစ်တာခံခဲ့ရတာပါတိုက်ခတ်သူဟာအာစာရွှေကြအစွမ်းအဖွဲ့ကဖြစ်ကြောင်းသူ့မိသားစုနဲ့တခြားရွှေကြခေါင်းဆောင်တွေကပြောပါရင်အာစာအဖွဲ့ကတော့သူ့တက်ဆိုင်ရတာအတွက်သူ့ဘော်ဆွဆဲတာအခြေအနေမရှိဘူးလို့တုံ့ပြန်ခဲ့တာပါရခိုင်ပြည်နယ်ကနေကြားဆောင်ကင်းစခန်းတချို့ကို2018တုန်းကအာစာအဖွဲ့ကတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့ဆက်စင်ရေးကြောင့်နောက်ဆက်တွဲတိုင်းနယ်ချီဒုက္ခတွေပြီးဘင်္ဂလားဒေ့ရှ်ပဲတင်းချောင်ခဲ့ကြတာဖြစ်ပါတယ်။ရွှေဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီဒုက္ခတွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့ပြောထားပေမဲ့အခုချိန်ထိတော့ဘာမှမလုပ်ဆောင်နိုင်သေးပါဘူး။ရွှေဂျာခေါင်းဆောင်မိုဟစ်ဦးလာတက်ချတဲ့နောက်ပိုင်းအထူးဆက်စင်ရေးအစိတ်အပိုင်းတစ်ခုအနေနဲ့လွန်ခဲ့တဲ့3ရက်အတွင်းဒီစခန်းတွေမှာစီးနင်းမှုကလည်းဖမ်းထားသူ16ယောက်ရှိတယ်လို့အထူးဆက်စင်ရေးကိုကြီးကြပ်တဲ့ရဲအယားရှိကပြောပါတယ်။ဦးလာအတက်ခံတာနဲ့ပတ်သက်ပြီးပြီးခဲ့တဲ့တရင်ပတ်တဲ့ဖမ်းဆီးထားတဲ့ငါးဝဲကတဦးကကျူးလွန်ကြောင်းဝန်ခံခဲ့တယ်လို့ဒေတာတရင်တွေမှာဖော်ပြထားပါတယ်။